ရန်ကုန်အင်းစိန်ဗဟိုအကျဉ်းဆောင်ကနေပြီးတော့ပြောင်းရွှေ့ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား250ဦးကိုကား9စီးနဲ့ခေါ်ယူသွားတာဖြစ်ပါတယ်။အဲ့ဒီခေါ်ယူသွားတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့နာမည်စာရင်းတွေကတော့အတိအကျမသိရသေးပါဘူးလို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကပြောပါတယ်။ပြောင်းရွှေ့ခံထားရတဲ့သူတွေထဲမှာတော့ပြီးခဲ့တဲ့ဇွန်လ19ရက်နေ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းမတ်ထောင်တွင်းလှုပ်ရှားမှုမှာပါဝင်ခဲ့သူတချို့လည်းပါတယ်လို့အကျဉ်းသားတွေကိုကူညီပေးနေသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။မနေ့ကအင်းစိန်ကနေပြောင်းလာတာဒိုင်ဦးကိုပဲ၅စီးလုံး250လုံးရောက်သွားတယ်လို့ပြောတယ်။အာဒေါအောင်ဆန်းစုကြည်မွေးနေ့အင်းစိန်တော်မှာလုပ်ခဲ့တဲ့အတွက်အမှမှတ်ထားတဲ့သူတွေပေါ့။အဲအဲ့ဒီသူတွေအများဆုံးပါတယ်။ပြီးတော့19ဇူလိုင်ရက်ပြီးတော့ဟို7ဇူလိုင်ရက်အဲတက်လို့ဘူးချီသေးတာဟိုအဲ့ဒီအားရချီသေးတော့သူကကြိုပြီးတော့ပို့တာပေါ့ဘာလို့ငိုလို့တော့လဲအဲ့လိုပဲလောက်ခံရတာပဲလေ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းကြိုင်မယောအကျဉ်းထောင်နဲ့အိုးဘိုအကျဉ်းထောင်ကယာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသူအကျဉ်းသားတွေကိုဒိုင်ဦးထောင်မကွေးထောင်နဲ့တာယာဝတီထောင်တွေကိုပြောင်းရွှေ့ခဲ့ပါတယ်ဒါကတော့ထောင်တွင်းနိုင်ငံရေးလှုပ်ရှားမှုအခမ်းအနားတွေမလုပ်နိုင်အောင်ထောင်အာဏာပိုင်တွေဘက်ကရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တယ်လို့မြင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက်PPNM ကတာဝန်ရှိသူဦးတိုက်ထွန်းဦးက VOA ကိုပြောပြပါဗျ
။ဒီဆော့ကထဲမှာတော့ဒီထောင်ပြောင်းမှုကိုကျွန်တော်တို့ခက်ဆစ်စစ်မှာဆိုရင်ဒါအင်းစိန်ဘိုးအချင်းထောင်တို့မန်လေးဘိုးအချင်းထောင်တို့ကြိုက်မျိုးအချင်းထောင်တို့ပေါ့နော်။ဒီထောင်မှာရှိရနိုင်ငံအချင်းသားရာနဲ့ချီကိုမှမိသားစုနဲ့ဝေးရဲ့အချင်းထောင်တွေပေါ့အထူးသဖြင့်ဆိုရင်ကျွန်တော်တို့အောက်မြန်မာပြည်ဘက်ကဆိုရင်ထိုက်ဦးအချင်းထောင်ပေါ့ဖိနှိပ်မှုမှာလည်းတော်တော်လေးစိုးဝါးဖိနှိပ်တယ်ဒုက္ခရှိဝါမှုတွေများတဲ့ထောင်တွေပြီးတော့တာဝီလိုမျိုးထောင်တွေကိုပို့တယ်ပေါ့နော်။ဒါကလည်းသူတို့ဘက်ကစစ်စင်တရားနဲ့ကိုလုံနေရဲလို့ကျွန်တော်ကတော့ဒါယူဆပါတယ်။ဘာလို့လဲဆိုတော့ဒီလိုမျိုးရွှေ့ပြောင်းမှုတွေကတိုက်ဆိုင်မှုမဟုတ်ဘဲနဲ့အချင်းထောင်ထဲမှာဥဆောင်နိုင်မဲ့သူတွေစုစည်းဖြစ်နေတဲ့ညီညွတ်မှုစုစည်းမှုတွေကိုဖြိုခွဲဖို့အတွက်လှုပ်ဆောင်နေလှုပ်ဆောင်ရဖြစ်ပါတယ်။အလားတူပဲမိသားစုဝင်တွေကသူတို့လှုပ်ဆောင်လိုက်တဲ့နောက်ဆက်တွဲမှာမိသားစုဝင်တွေအနေနဲ့ထောင်ဝင်စာပါစယ်ပို့ဖို့မိသားစုနဲ့အတူပို့ဆိုတာအင်မတန်ခက်ခဲသွားပါတယ်။တူရဖို့အတွက်ဆိုရင်အရင်လိုပါစယ်ပို့နိုင်အောင်လောက်နဲ့မရတော့ဘဲနဲ့လမ်းခီးစိတ်တွေပါများစွာလိုအပ်လာတယ်ပေါ့နော်ဒီလိုခက်ခဲတွေနဲ့ပါနောက်ဆက်တွဲရင်ဆိုင်နေရတာကိုကျွန်တော်တို့စိတ်မကောင်းဘဲတွေ့နေရပါတယ
်ပြီးခဲ့တဲ့သတင်းပတ်တုန်းကကြိုင်မျောထောင်ကနေဒိုင်ဦးထောင်ကိုအမျိုးသမီးနိုင်ငံရေးအကျဉ်းသူ40ကျော်လောက်ကိုပြောင်းရွှေ့တဲ့အချိန်မှာထောင်အဝင်းမှာအာဏာပိုင်တွေရဲ့ရိုက်နှက်ခြင်းကိုခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့အမည်မဖော်လိုတဲ့အကျဉ်းထောင်ဝန်ထမ်းတအူက VOA ကိုပြောပြရမှာတော့ထောင်ပြောင်းလာတဲ့သူတွေရဲ့အိတ်တွေထဲမှာတယ်လီဖုန်းနဲ့မိုးရေဆေးဝါးတွေပါဝင်ခဲ့လို့သိမ်းခဲ့တာလို့ဆွဆွဲပြောဆိုခဲ့ပါတယ်ဒါပေမဲ့အကျဉ်းထောင်နဲ့နှီးဆက်သူနိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူကတော့ဒီဖြစ်စဉ်ကမဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။ကြိုင်မျောထောင်ကနေအမျိုးမျိုးစစ်စစ်စီးစစ်ပြီးမှတယ်လာရတဲ့ပစ္စည်းတွေဖြစ်တယ်လို့အခုလိုတုံ့ပြန်ပါတယ်
။အဲဦးထောင်မှာသူတို့ကဟိုပါစယ်ထုတ်တွေထဲမှာဖုန်းတွေမိတယ်ဆေးတွေမိတယ်ဝိဆေးတွေမိတယ်ဆိုပြီးတော့ဟိုဆွဆွဲတာပေါ့ဗျာတကယ်တော့လုတ်ကြန်တာပေါ့ဆိုလိုတဲ့သဘောကဟိုကြိုင်မျောထောင်ကနေထွက်လာကလေးကရှာဖွေရေးဝင်ပြီးသားဗျာရှာဖွေဝင်တဲ့ဖင်နာအစအနိုင်ခံရတယ်ကျွန်တော်တို့နိုင်ငံရေးကျင်းသားအကျဉ်းသူတွေပါအဲ့လိုရှာဖွေခံပြီးတော့ဟောညွတ်မြောက်ပြီးတော့သူတို့ခွင့်ပြုလိုက်တဲ့ပစ္စည်းတွေကိုနဲ့အတူဒိုင်ဦးထောင်ရောက်တကယ်ရောက်တယ်ပေါ့ဗျာအမှန်ဒိုင်ဦးထောင်မှာကျင်းသူကျင်းသားတွေရဲ့ရှေ့မှာဒီပါစယ်ထုတ်တွေဒီပါလာတဲ့အတူပစ္စည်းတွေကိုစစ်တာမဟုတ်ဘဲနဲ့သူတို့ဘာသာသူတို့တိမ်းသွားပြီးတော့ဟောသူတို့ဟိုတနေရာရာမှာသွားစစ်ပြီးတော့မှဒါဟိုတွေ့ပါလေဆိုတဲ့ဟာကတော်တော်ကိုယုတ်တိမရှိဘဲနဲ့အမှန်တော့တန်းကြရဲလို့ရဲလို့အကစားအနေနဲ့အမှန်တော့တန်းကြရဲလို့ရဲလို့ကျွန်တော်တို့ကတော့ယူဆတယ်
အဲ့ဒီနေ့ကရိုက်နှက်ခံရသူတွေထဲမှာ88ငိမ့်ပွင့်အဖွဲကမနုနုအောင်နဲ့မခက်ခက်လွင်တို့ပါဝင်ခဲ့ပါတယ်မနုနုအောင်ကရိုက်ခံရတဲ့ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံတင်ထားရတယ်လို့အခြေအနေကစိုးရင်ရတယ်လို့ဒိုင်ဦးထောင်တဲ့နှီးဆက်သူက VOA ကိုအတည်ပြုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ VOA ကနေစစ်ကောင်စီရဲ့အကျဉ်းဦးစီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူး။ဒိုင်ဦးထောင်ဖြစ်ရတဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့အဖွဲ့6ဖွဲ့ကနေပြီးတော့ဇွန်လ25ရက်နေ့ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအထဲမှာတော့တိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသူတွေကိုထောင်ဝင်စာဧည့်တွေ့ခွင့်အမြန်ဆုံးပြန်လည်စီစဉ်ဆောင်ရွက်ပေးဖို့နဲ့ ထောင်ပါဆယ်တွေလက်ခံခွင့်ပြန်ပြီးတော့ပေးဖို့နောက်ပြီးတော့တိုက်ပိတ်ခံထားရတဲ့သူတွေအမြန်ဆုံးလွှတ်ပေးဖို့ဒဏ်ရာရတဲ့သူတွေကိုကောင်းမွန်လုံလောက်တဲ့စေဝါကူတာမှုတွေနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအမြန်ဆုံးပေးဖို့နောက်ပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်တိုးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အမှုတွေအလုံးကိုချက်ချင်းပိတ်သိမ်းပေးဖို့နဲ့အကြောင်းပြချက်မခိုင်လုံပဲတင်းစီထားတဲ့နိုင်ငံရေးအကျဉ်းသူတွေရဲ့အတုံးဆောင်ပစ္စည်းတွေကိုပြန်လည်ပေးအပ်ဖို့ဆိုတဲ့အချက်တွေတောင်းဆိုထားပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ရဲ့ဂျွန်လ22ရက်နေ့အထိစည်းရင်အရာအာဏာသိမ်းကာလအတွင်းမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့လူပေါင်း 2,000 ကျော်ဖမ်းဆီးခံထားရတယ်လို့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီစည်းရင်ကတော့ချဲ့ကားထားတဲ့စည်းရင်တွေဖြစ်တယ်ဆိုပြီးတော့ပြန်လည်တုံ့ပြန်ထားပါတယ်ရှင်